ဗာတီကန်မှာဒီနေ့ကျင်းပတဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့နေ့ Easter ပွဲတော်အတွင်းပိုဟမ်မင်းကြီး Francis ကမြန်မာနိုင်ငံမှာဒီမိုကရေစီရေးကိုငြင်းချမ်းစွာနဲ့တောင်းဆိုဆန္ဒပြနေကြတဲ့လူငယ်တွေကိုချီးကျူးပြောဆိုလိုက်ပါတယ
်။ Sono vicino ai giovani di tutto il mondo e in quest'ora specialmente a quelli del Myanmar che si impegnano per la democrazia.
မနက်ငယ်ကလူငယ်တွေဟာဒီမိုကရေစီကိုထောက်ခံတဲ့လှုပ်ရှားမှုတွေကိုဆက်လက်လှုပ်ဆောင်နေကြပြီးသူတို့ရဲ့ဆန္ဒသဘောထားတွေကိုငြင်းငြမ်းစွာနဲ့ဖော်ပြနေကြတယ်လို့ပိုဟမ်မင်းကြီးကပြောကြားလိုက်တာပါ။ကမ္ဘာတဝန်းကပြည်ပခါတွေဖြစ်နေတဲ့နေရာတွေနဲ့ပတ်သက်ပြီးပြောကြားခဲ့တဲ့အတွင်းပိုဟမ်မင်းကြီးကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ကဆန္ဒပြမှုတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲတာကြောင့်အခုဆိုရင်တည်ဆုံးသူဟာ950ကျော်သွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ18ရက်နေ့တုန်းကလည်းမြန်မာနိုင်ငံကသွေးကြောင်းစည်းမှုတွေကိုရပ်တန့်စေဖို့အတွက်မြန်မာနိုင်ငံမှာအကြမ်းဖက်နေတာတွေကိုရပ်တန့်ဖို့သူ့အနေနဲ့တောင်းဆိုတယ်လို့ပိုယမ်မင်းကြီးကပြောကြားခဲ့ပါသေးတယ်။ပိုယမ်မင်းကြီး Francis ဆောင်မြန်မာနိုင်ငံကိုပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလကလာရောက်ခဲ့ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အဲ့ချိန်ကနိုင်ငံတော်သမ္မတဖြစ်တော်ဝင်ယူခဲ့တဲ့သမ္မတဦးထင်ကျော်တမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေခရစ်ယာန်ဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ပိုယမ်မင်းကြီး Francis ကဒီနေ့ Easter ပွဲတော်အခမ်းအနားအတွက်မှာကမ္ဘာတဝန်းကာယောဂါကြားရောက်နေခြင်းအတွင်းလက်နက်အတွက်အသုံးပြုနေတာတွေကိုလည်းပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာ။